ကချင်ပြည်နယ်ဖားကမြို့နယ်လုံခင်းကျေးရွာအုပ်စုမှာ၃ရက်စတိုက်တိုက်ပွဲဖြစ်ပွားနေတာကြောင့်အနည်းဆုံးကျေးရွာ၄ရွာလောက်ကပြည်သူတွေဟာနေရစွန့်ခွာတိမ်းရှောင်နေကြရပါတယ်။လက်နက်ကြီးကြီးတွေလူနေကျေးရွာတွေအတွင်းကြောက်ခဲ့ရတဲ့ရှိတာကြောင့်အခုလိုတိမ်းရှောင်နေကြရတာကိုဒေသခံတွေကပြောဆိုပါတယ်။ရန်ကုန်ကလာတဲ့ဖားကန့်ဒေသတိုက်ပွဲအခြေအနေကိုတော့ကိုဝင်းခန့်မောင်ကပြောပြမှာပါ။
ဖားကန့်မြို့နယ်လုံခင်းကျေးရွာအုပ်စုမှော်ပုံကျေးရွာဘက်မှာအခုဒီဇင်ဘာ9ရက်နေ့ကစတင်ပြီးစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲဖြစ်ပွားနေတာပါဒီဇင်ဘာ6ရက်နေ့ညနေပိုင်းမှာနောက်တစ်ချိန်တိုက်ပွဲဖြစ်ပွားနေတာဒီနေ့9ရက်နေ့ဗုဒ္ဓဟူးနေ့မနက်ပိုင်းထိဖြစ်ခဲ့ပါတယ်လက်တလောတိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုလုံခင်းဒေသခံတို့က VOA ကိုအခုလိုပြောပါတယ
်ပုံရက်လိုက်တော့ရှိပြီနေ့တိုင်းပေါ့နော်အာဒီလုံခင်းဘက်မှာတော့ညာတိုင်းကိုစစ်ပစ်မိသားမျိုးရှိတယ်။ဒီမော်တီကာထိတ်ကတာဝတိုင်းအဲ့ဒီမှာလည်းဒီခမှုတွေရှိရယ်ပြီးနေဒီဒီဟာကုန်းကနေတဲ့အမြောင်နဲ့ဆန်ခါတက်ကူပေါ့နော်။ဆန်ခါမတင်ဘူး။အဲ့ဒါကိုစစ်ကရှိတယ်။မင်းရလဲမိုးလင်းတော့မိုးလင်းတော့ကိုအိုးဒုံးနဲ့တိုင်းနဲ့ဝီးနဲ့တမလို့အင်းခမူးပေါ်ကနေပေါ့အဲ့လိုမျိုးကြည့်ကြည့်ပါနဲ့ခတ်တော့တောင်းနဲ့မိကြတာပေါ့အလုံးကျွန်တော်တို့ဒီအောင်လုံးနဲ့ဒီမှာ
လက်နက်ကြီးကြီးဟာကျေးရွာတွင်ကြောက်ရောက်တာကြောင့်ဒေသခံတွေတင်းချောင်နေကြောင်းလည်းအခုလိုဆက်ပြောပါတယ
်။အင်းငါလုံးတော့ပါတော့အဲ့ဒီပြင်ရတဲ့မာကြီးဆန်ခါပဲမာကြီးဖြစ်လာတဲ့မာကြီးအဲ့ဒီမာကြီးကြတာမတင်ရအဲ့ဒီမာလည်းမော်ဘုံတဲ့မာလည်းတော်တော်ဖြစ်ခဲ့ပြည်သွားတယ်အဲ့ဒီဖြစ်ရတဲ့ဆန်ခါလို့အဲ့ဒီမှာလည်းပြစ်ကြည့်သွားတယ်လို့ကြည့်ရတယ်။တနည်းအားဖြင့်ရနေကိုအဲ့ဒီမော်ပုံဘက်ကမော်ရှန်ဘက်ကဒီရတော့အကုန်လုံးရွှေ့ပုံကြပြီလေ။တနည်းအားတော့အားလုံးအဲ့ဒီဆန်ခါကရောမော်ပုံကရောသူရာကဒီရောအဲဒီတူရပေါ့နော်အားလုံးကတော့ရွှေ့ပုံကြပြီ၊ကြောင်းပုံကြပြီ။အဲ့ဒါမင်းရဲ့ညလူ၄နိုင်လောက်ခရရနေတော့
တွန်ရန်ကမျိုးသားတယောက်လက်နက်ကြီးကြီးခေါင်းထီလို့တေဆုံချောင်းပြောပေမဲ့တီချာအတီပြုတ်ချက်တော့မရသေးပါဘူး။လုံးရင်ဒေတာကနောက်တူကတော့ကျေးရွာတွင်လက်နက်ကြီးကြီးကြားရောက်ပေါက်ကွဲတာရှိပေမဲ့အထိခိုက်မရှိခဲ့ကြောင်းအခုလိုပြောပါတယ
်။ဘာလို့လဲအေးကြောက်တော့ကျွန်တော်မကြောက်ရ။တန်ခါပုံကြောင်းတမာယုံတို့ရှိတယ်။မကြည့်ရအောင်ကျေးရွာကစာတင်ကြောင်းတို့မှာရှိတယ်။အဲလူနေအိမ်လမ်းတမိုက်ကလည်းကြီးမနမသိဘူး။အဲကြားရနှလုံးကြားရနှလုံးစလုံးကကွဲတာပဲအဲ့ဒါ။လူချိခိုက်တော့မရှိဘူ
း။ဖားကန်မြို့ကန်တူကတော့တိုက်ပွဲကြောင့်ရက်သားထိခိုက်တေဆုံးတဲ့တဲ့င်းမကြားသိရပေမဲ့စစ်ကောင်စီတပ်ကစစ်ကြောင်းနဲ့အတူဖမ်းဆီးခေါ်ဆောင်သွားတဲ့လူ30ပြန်လည်လွတ်လာကြောင်းပြောပါတယ်
။မင်းညလေ၄နာရီလောက်ကနေစဖြစ်တာမင်းလုံးပဲရက်သားထိခိုက်တာတော့မသိရသေးဘူးသူခေါ်သွားတယ်အဲရောက်30ရောက်ပြန်လွတ်တယ်လို့ပြောတာပဲ။ဟိုလမ်းကြောင်းတိုင်းမှာခေါ်သွားတ
ာ။မင်းညကပြစ်ခတ်မှုမှာလူနေအိမ်တွင်းလက်နက်ကြီးကြီးကြတာရှိကြောင်းနဲ့လူအထိခိုက်မရှိကြောင်းသူကပြောပါတယ်။တိုက်ပွဲကြောင့်တင်းချောင်နေသူတွေဟာလုံခင်းဆန်ခါစတဲ့ကျေးရွာတွေမှာတင်းချောင်နေရတာရှိပြီးလူစင်းအတိကြတော့မသိရသေးကြောင်းဒေသခံတွေကပြောပါတယ်။အောက်တိုဘာ23ရက်နေ့က KIA တပ်မဟာ6နယ်မြေဖြစ်တဲ့အနံ့ပါရွာကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ပြီးတဲ့နောက်ဖားကန့်ဒေသမှာစစ်ရေးပုံမှုတင်းမာလာကြောင်းဒေသခံတွေကပြောကြပါတယ်။အောက်တိုဘာ23ရက်နေ့ကအနံ့ပါရွာနေကြောင်းတိုက်ခိုက်မှုမှာ KIA စစ်ဘက်အရာရှိတွေကချင်နုပညာရှင်တွေအပါအဝင်လူ60ကျော်သေဆုံးပြီး60ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်း KIA ကပြောပါရယ်မြန်မာစစ်ကောင်စီဘက်ကတော့ဒီတိုက်ခိုက်မှုအတွင်းမှာ KIA တပ်မဟာမှုအပါအဝင် KIA တပ်ဖွဲ့ဝင်တွေနဲ့ PDF တွေသာတေဆုံးခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါရယ
်ဒါကတော့ကချင်ပြည်နယ်ဖားကန့်ဒေသဘက်ကတိုက်ပွဲတွေအကြောင်းကိုကိုဝင်းခန့်မောင်ပြောပြခဲ့တာဖြစ်ပါရယ်